တိုင်းတိုင်းကလေးမျိုးတောင်ပိုင်းကြီးရွာတွေကိုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်ရွာပေါင်း73ရွာလောက်ကရွာသူရွာသား6နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။စစ်ကောင်စီတပ်တွေဝင်ရောက်တဲ့ရွာတချို့မှာရွာသားတွေအသက်ခံရတယ်လို့အလောင်းတွေကိုကိုယ်တိုင်နဲ့မြေတွေ့တွေကပြောပါတယ်။ဒီလိုတောတောင်တွေကိုထွက်ပြေးနေကြရပြီးတော့လုံခြုံမှုမရှိတဲ့အခြေအနေဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမဆုမှုပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမျိုးတောင်ပိုင်းကကြီးရွာတချို့ကိုမကြခင်ရပိုင်းကစစ်တပ်ကနေဝင်ရောက်စီးနင်းခဲ့တဲ့အတွက်ဒေသခံရွာသူရွာသားတွေတောတောင်နဲ့ထွက်ပြေးနေကြရပါတယ်။ရေရှင်ရွာ၊လေချားရွာ၊ကုတ်ကိုရွာ၊ရှားတော်ရွာတွေရှိတဲ့နေရာကိုစစ်တပ်ကနေအဆက်မပြတ်ပြစ်ခတ်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရေရှင်ရွာဘက်မှာဆိုရင်ရွာအနီးနားမှာစစ်တပ်ကနေတပ်ဆွဲထားပြီးတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တယ်လို့နေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ပင်လူရကိုထွက်ပြေးနေရတဲ့ရေရှင်ရွာသားတူကအခုလိုပြောပြပါတယ
်အဲလက်နှက်ကြီးတွေနဲ့ထုတယ်စစ်တနက်တွေအပြည့်အရန်ပြစ်တယ်အဲ့ဒါနဲ့ထွက်ပြေးကြရတယ်အဲရွာထဲမှာလည်းမီးတွေရှို့ခံရတယ်ဗျအိမ်တွေကိုမီးရှို့တယ်ဗျသူတို့အိမ်တွေကိုလည်းဖွင့်ဖောက်ပြီးတော့မှသူတို့လူချင်းတဲ့ပစ္စည်းတွေကိုလည်းယူပါတယ်ဗျလက်နှက်ကြီးကြလို့လည်းမီးလောင်တယ်နောက်ပြီးတော့မှသူတို့ဖြစ်စီးလို့လည်းတမင်မီးရှို့တာပေါ့ဗျအိမ်တွေကိုလေအိမ်တိမ်ကဖြစ်စီတယ်လေအိမ်ကတော့မီးရှို့တယ်လက်နှစ်ကြီးကတော့အချိန်မရတညာလုံးအဲ့ဒီနေရာတညာလုံးမှနီးပြစ်တယ်ရွာလုံးကျပြေးကြတယ်ဗ
ျပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကအင်းကျွန်းရွာကျေးရွာကိုစစ်ကောင်စီတပ်ဖက်ကလက်နှစ်ကြီးလက်နှစ်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်စီးနင်းလာကြောင်းကလေး PDF ဖက်ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်စက်တင်ဘာလ4ရက်နေ့ကလည်းရဲချားရွာဘက်မှစစ်တပ်ကနေသွားနေတဲ့အချိန်မှာPDF အဖွဲ့တွေကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အင်းကျွန်းရွာဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲအကြောင်း PDF အဖွဲ့ဘက က3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက က8ဦးထိသေဆုံးခဲ့တယ်လို့ဒေသခံ PDF ကထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထက်ကထိခိုက်သေဆုံးမှုစီးရင်ကိုတော့ VOA ကတင်ချအတိမပြုနိုင်သေးပါဘူး။အခုလိုမျိုး PDF တွေလှုပ်ရှားမှုရှိနေတာကြောင့်အဲ့ဒီဒေသတဝိုက်မှာရှိတဲ့အမျိုးသားတွေကိုဆိုရင်PDF တပ်ဖွဲ့ဝင်တွေလို့သတ်မှတ်ပြီးတော့စစ်ကောင်စီဘက်ကဖမ်းဆီးတပ်ဖြတ်တဲ့အထိလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရွာကဒေသခံလည်းပါတယ်ရဒီ3ရောက်ကျန်တဲ့ဟာတော့ဗေဒေသလာခဲ့တဲ့ဟာလို့ခီးသွားတယ်ဆိုမှလည်းဒါလည်းတည်တယ်။ဒေသကတော့9ရောက်အလောင်းကတော့9လောင်းအလောင်းတော်မှမကောက်ရဲရဘူးရွာထဲမှာပုတ်ဆိုနေနေကြီးပြီးအလောင်းတော်မကောက်ရဲရဘူးသူတို့လာတယ်လို့ကြားတာနဲ့မကောက်နိုင်ရသေးဘူးခုချင်းကြီးပါဘသူပဲဝါဆိုတာလည်းဒီကြမ်းဒီနိုင်ရရတာကြီးကြတော့ကျွန်တော်တို့ကိုရွာသားတွေပြီးတာပဲထုတ်တရရေရှင်ရောက်ပါပဲဗျအဲကိုကိုတိုင်းမြင်နေရအဲ့ဒါကြီးတော့ဒံရာတွေကတော့ဓာတ်နဲ့ရက်ထားရောဓာတ်နဲ့လည်းနဲ့လှိတာရောပေါ့ဗျအကျိုးနဲ့ဒုက္ခရာတွေတယောက်ကတော့ဒီနဲ့မှန်ရရ
အခုလိုတက်ဖြတ်ခံရသူတွေဟာလက်နက်ကိုင်း PDF အဖွဲ့ဝင်တွေမဟုတ်ဘဲဒေသခံရွာသားတွေသာဖြစ်တယ်လို့ဒေသခံတွေဘက်ကအခိုင်အမာပြောပါတယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစီးစင်းနေတဲ့မြစ်သားမြစ်ရဲ့အရှိတ်ကန်းနဲ့အနောက်ဘက်ကန်းတွေမှာစစ်ကောင်စီတပ်ဖက်ကသတင်းချထားပါတယ်။အမီနာကျေးရွာတွေကိုလည်းတရွာဝင်တရွာထက်ပြစ်ခတ်ဝင်ရောက်နေတယ်လို့ထွက်ပြေးတင်ဆောင်နေရတဲ့တင်သားရွာခံတွေကပြောပါတယ်။မြစ်သားမြစ်ရဲ့အနောက်ဘက်မှာရှိတဲ့တင်သားရွာဘက်ကိုတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကတချိန်စစ်တပ်ကနေဝင်ရောက်တဲ့အချိန်မှာရွာသားတွေထွက်ပြေးခဲ့ရပြီးတော့တပ်တွေပြန်ထွက်သွားတဲ့အချိန်မှာရွာသားတွေပြန်ဝင်လာခဲ့ရပါတယ်။ကလေးနယ်လို့စက်တင်ဘာလ2ရက်နေ့မှာတက်ဒီဘက်ကပြန်ဝင်ရောက်လာတဲ့အတွက်ရွာသားတွေနောက်တစ်ချိန်ထွက်ပြေးခဲ့ရပါတယ်
။အခုမြက်သားတို့ကဒီလက်နေကြီးတွေနဲ့ရင်းကြီးချင်းလေးစတဲ့အိမ်မှာနေရာအနှံ့ပြောက်လိုက်ပြီးမှလက်နေကြီးတွေနဲ့လက်နေငယ်တွေနဲ့ပြတ်ခတ်လို့အခုငွားချောက်အဝမှာစာနာပြည်ပြည်ရဲ့အပြောက်လက်နေကြီးချီနိုင်မှာတည်သွားပြီးအခုနောက်ကဒီရှင်းလင်းကြီးမှာဘယ်လောက်ကြီးနေလို့တော့မသိသေးဘူးကြာသူတို့ရှေ့ဆက်တဲ့အိမ်မှာဒါသူရှင်းလင်းနေလို့မသိ
ကလေးမျိုးရဲ့တောင်ပိုင်းမြက်သားမျိုးရဲ့အရှိတ်ကန်ရှိရွာနဲ့အနောက်ဘက်ကန်က9ရွာစစပေါင်းကျေးရွာ73ရွာလူဦးရေ3000ဝန်းကျင်လောက်ဟာဥယျာဉ်ဆုံးသွားပြီးထွက်ပြေးနေကြရပါတယ်။မြစ်တာမြေရဲ့အရှိတ်ကန်ရွာတွေကတော့ကြောက်စဲ၊ကြောက်ပြုတ်၊အင်းကျွန်း၊ရေရှင်၊လဲချာ၊ကုတ်ကူ၊ရှားတော်၊နွားရာနဲ့အနောက်ဘက်ကန်ကတင်သားကြောက်ဖူး၊ဒိုးနွယ်၊အရှိစီးရွာနဲ့ကြံသာရွာတို့ဖြစ်ပါတယ်။ထွက်ပြေးနေရတဲ့ဒုက္ခတွေတွေဟာတစ်ပေတွေရဲ့အောက်မှာမိုးကနဲ့အမိုးလုပ်ပြီးတော့မြေကြီးပေါ်မှာပဲဖြစ်တယ်လို့အိပ်ယာပြီးတော့နေထိုင်စားတောက်ရေးကအတော်လေးကိုဒုက္ခရောက်နေကြရပါတယ်ရှင်။